ကမ္ဘာ့ရူပန်ကက်သလစ်ခေါင်းဆောင်ပိုဟမ်မင်းကြီးတဦးအနေနဲ့အစ္စလာမ်ဘာသာထွန်းကားတဲ့အာရဗ်ကျွန်းဆွယ်တစ်ခုကိုပထမဆုံးခီးအဖြစ်နဲ့ပိုဟမ်မင်းကြီးဖရန်စစ်အခုတွားရောက်နေပြီဖြစ်ပါတယ်။ဘာသာပေါင်းစုံညီလာခံတစ်ခုအတွက်အာရဗ်ဆော့ဘွားများပြည်တော်စုကိုဒီပိုဟမ်မင်းကြီးရောက်ရှိနေတာဖြစ်ပြီးတော့အင်္ဂါနေ့ကျတော့မှရောမကိုပြန်ပါပါ။ဗာတီကန်ကနေပြီးတော့ထွက်မခွာခင်ကတော့ဒီရီမမာဖြစ်နေတဲ့လူသားချင်းစာနာမှုအကျတဲ့နဲ့ပတ်သက်လို့သူ့အနေနဲ့အလွန်အမင်းကိုစိုးရိမ်မကင်းဖြစ်တဲ့အကြောင်းနဲ့ပြိပခအတွင်းမှာရှိတဲ့စုဖွဲ့အားလုံးအနေနဲ့နိုင်ငံတကာသဘောတူညီချက်ကိုလေးစားလိုက်နာပြီးတော့ဒုက္ခရောက်နေတဲ့ယီမန်ပြည်သူတွေစီဆန္ဒရိက္ခာရောက်ရှိရေးကူညီကြဖို့ဆိုပြီးတော့သူကတိုက်တွန်းခဲ့ပါတယ်။ RS ဘောမှာပြည်တော်စုမှာလုပ်တဲ့ခုဒီညီလာခံကတော့မွတ်စလင်တွေခရစ်ယာန်တွေအပြင်ဂျူးအိန္ဒိယနဲ့ဗုဒ္ဓဘာသာနောက်တခြားဘာသာကူးကွယ်မှုဆိုင်ရာကြီးကဲတွေတယောက်ချဖို့ရှိပါတယ်။ပိုဟမ်းမင်းကိုလက်ခံလာပါဝင်အခုလိုမျိုးဘာသာစုံညီလာခံကျင်းပခြင်းအဖြစ်RS ဘောမှာပြည်တော်စုအကြီးကဲအနေနဲ့အခြားဘာသာတရားကူးကွယ်ယုံကြည်မှုတွေကပါနားလည်လက်ခံရဲဆိုတာသဘောကိုပြတဲ့ကျူးပတ်မှုလို့ယူဆကြရရှိပါတယ်။အခုအင်္ဂါနေ့ကျရင်တော့အပူဇာပိုင်းမှာပိုဟမ်မင်းကြီးအနေနဲ့လူလူစုဝေးပွဲဟောပြောပွဲတစ်ခုလုပ်ဖို့ရှိပါတယ်။ UAE နိုင်ငံမှာကက်သလစ်ဘာသာဝင်တသန်းလောက်ရှိမယ်လို့ယူဆထားကြပါတယ်။အများစုကတော့ဖိလစ်ပိုင်နဲ့အိန္ဒိယနိုင်ငံတွေကဖြစ်ပြီးတော့အဲ့ဒီမှာတွားရောက်လှုပ်လှုပ်ကန်နေကြတဲ့တွေဖြစ်ပါတယ်ခင်ဗျာ။